ဗီယိုအမေရိကန်တန်မြန်မာပိုင်းအစီအစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဟာ၄ရက်ကြာခီးစဉ်ဖြင့်နီပေါ်နိုင်ငံကတ္တမနူးမြို့တော်ကိုဒီကနေ့ပဲရောက်ရှိသွားခဲ့ပြီးအစိုးရထိပ်တန်းခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။နီပေါ်ဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်နဲ့လေကြောင်းကနေမွန်လွဲမှာရောက်လာခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ကိုတော့နီပေါ်အစိုးရနဲ့လွတ်တော်တာဝန်ရှိသူတွေသာမကထောက်ခံသူရပ်ပေါင်းများစွာကလည်းကြိုဆိုခဲ့ကြတာပါ။နီပေါ်နိုင်ငံမှာရောက်နေစဉ်ဒေါ်အောင်ဆန်းစုကြည်ဟာဝန်ကြီးချုပ်ရှူရှီကိုရီယာလာသမရရမ်ဘရန်ရတက်တို့အပြင်နိုင်ငံရေးခေါင်းဆောင်တွေနဲ့တွေ့ဆုံပြီးနီပေါ်နိုင်ငံကချီးမြှင့်တဲ့ငင်းချမ်းရေးစုကိုလည်းလက်ခံရယူဖို့စီစဉ်ထားပါတယ်။ဒေါ်အောင်ဆန်းစုကြည်ဟာနီပေါ်လွတ်တော်မှာစကားပြောမှဖြစ်တယ်လို့ခတမနူးမျိုးတို့မှကျင်းပမဲ့နိုင်ငံတကာဆိုရှယ်လစ်ညီလာခံမှာတက်ရောက်မင်းငုံစကားပြောမှာပါ။ခီးစဉ်အတွင်းဗုဒ္ဓဘွားမြင်ရလုံမဏီဥယျာဉ်ပါဝင်ထင်ရှားတဲ့နေရာတွေကိုတွားရောက်လည်ပတ်မှာဖြစ်တယ်လို့လည်းဒေသခံသတင်းတွေကဖော်ပြကြပါတယ်။ဒေါ်အောင်ဆန်းစုကြည်ဟာမိခင်ဖြစ်သူဒေါ်ခင်ကြီးအိန္ဒိယနဲ့နီပေါ်နိုင်ငံဆိုင်ရာတာမတ်ကြီးဖြစ်တဲ့တာဝန်ယူထားစဉ်1962ခုနှစ်ကနီပေါ်နိုင်ငံကိုပထမဆုံးအကြိမ်ရောက်ရှိခဲ့ပြီးဒုတိယအကြိမ်ဖြစ်1983ခုနှစ်မှာရောက်ရှိစဉ်ခင်ပွန်းဖြစ်သူတာချီရိုနဲ့အတူကတမနူးမြို့တော်မှာနေထိုင်ပြီးအင်္ဂလိပ်စာဆရာမဖြစ်တဲ့လာတော်ကြာသင်ကြားပေးခဲ့ပူပါတယ်